လေဗရန်တောင်ကျင်းနီစီမံကိန်းနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကလုပ်ငန်းတွေဆက်လက်ဆောင်ရွက်ခွင့်ပြုသင့်တယ်လို့ဖော်ပြလိုက်တဲ့အပေါ်ဒေသခံတွေကတော့စန့်ကျင်လိုက်ကြပါတယ်။တရုတ်နိုင်ငံပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့စီမံကိန်းကိုပြန်လည်တုံ့တက်မှုတွေလှုပ်ဆောင်ပြီးဆက်လက်ဆောင်ရွက်နိုင်တဲ့အကြောင်းကော်မရှင်ရဲ့ထောက်ခံချက်ကိုဒေသခံတွေကအစီရင်ခံစာထုတ်ပြန်လိုက်တဲ့ဒီကနေ့မှာပဲလူမှုအစည်းအဝေးပွဲတစ်ခုနဲ့ကန့်ကွက်ခဲ့ကြတာပါ။အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လက်ဗရောင်းတောင်ကျင်းဒီစီမံကိန်းကြောင့်ဒေသခံတွေရဲ့လယ်မြေတွေနစ်နာမှုတွေ၊ရမရည်နဲ့သဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုတွေရှိနေတယ်ဆိုပြီးဒေသခံတွေကစီမံကိန်းရပ်တန့်ဖို့အတွက်အကြိမ်ကြိမ်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ရှိကျိန်နဲ့မနဲ့ခွင့်ပြုမိတ်များတောင်းဆိုခဲ့ပေမဲ့ခွင့်ပြုမိတ်မရပဲပုံမှန်144ထုတ်ပြန်ပြီးဒေသခံတွေကိုဖမ်းဆီးမှုတွေချိန်ချမှုတွေရှိခဲ့တယ်ဆိုပြီးပြောဆိုခဲ့တာပါလက်ဗရောင်းတောင်မှာအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်မှာတော့စုံစမ်းစစ်ဆေးနိုင်ဖို့အတွက် NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ခေါင်းဆောင်နဲ့ကော်မရှင်ကိုအစိုးရကဖွဲ့စည်းပေးခဲ့ပါတယ်ဒီကော်မရှင်ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မှာတော့ဒေသခံတွေဘက်ကကျေနပ်မှုမရှိတဲ့အတွက်မလ12ရက်နေ့မှာလူမှုအစည်းအဝေးပဲလုပ်ပြီးကန့်ကွက်မှုတွေလုပ်ခဲ့ပါတယ်လက်ဗရောင်းတောင်ပြီးသူအကျိုးစီးပွားကာကွယ်ရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူမတ်ဆန္ဒကတော့သူတို့ရဲ့သဘောထားကိုအခုလိုပြောပါတယ်
။ဒေါအောင်ဆန်းစုကြည်ဥဆောင်ပြီးတော့ဖွဲ့ထားတဲ့ကော်မရှင်ကကျမတို့ဒေသခံတွေအတွက်လုံးဝကိုကောက်ချိုးမပြုတဲ့ကော်မရှင်ဖြစ်တယ်။ဒီတော့ဒီရင်းစီစီမံကိန်းကလည်းကျမတို့ဒေသခံတွေအတွက်ဒုက္ခရောက်မဲ့စီမံကိန်းနဲ့ဖြစ်တဲ့အတွက်ကျမတို့ကဒီကော်မရှင်ကိုလုံးဝကိုလက်သက်မခံပါဘူးမှာ။အခုကျမတို့ဒေသခံတွေကိုပုံမှန်တလေးလေးထုတ်တယ်ပြည်တိစီမံကိန်းဆက်လုပ်ခွင့်ပြုရဲဆိုတာကျမတို့ဒေသခံတွေအတွက်အများကြီးထိခိုက်မျက်နှာမှုရှိတယ်မှသူတို့ဖွဲ့ကတဲ့ပြည်ပြတဲ့အစီအမံစာကိုလည်းလက်သက်မခံဘူးနောက်ထပ်ဖွဲ့တဲ့အစီကော်မတီအဖွဲ့ကိုလည်းကျမတို့ဒေသခံတွေနဲ့လုံးဝအသိမှတ်မပြုဘူးမ
ှလက်ဗရောင်းတောင်ကဒေသခံလယ်သမားတွေကိုအကူအညီပေးနေတဲ့ကျောင်းသားကောင်းဆောင်ကိုဟန်ဝင်းအောင်ကတော့အစီရင်ခံစာအပေါ်မှာဒေသခံတွေအနေနဲ့လက်မခံနိုင်ကြောင်းနဲ့ဒေသခံလူမှုရဲ့ဆန္ဒကိုအလေးထားရဖို့အတွက်ပြောဆိုလိုက်ပါတယ်
ဒီကောင်ကပြည်သူလူထုတွေနဲ့ဒီမှာဝိုင်းကူညီရတဲ့သူတွေကစီမံကိန်းလုံးဝဖျက်သိမ်းလို့ဒါလို့ရှိတယ်ပေါ့နော်အဲ့တော့ပြည်သူလူထုတွေလုံးနဲ့ဆိုင်နေတဲ့စီမံကိန်းတရက်ကိုအကောင့်ထဲပေါ်တဲ့အခါမှာကော်မတီတရက်ကအရှင်းကလာတရက်ဟိုလုံလန်းကော်မတီတရက်ကပေါ်ဆောင်တဲ့အဖွဲ့လေးနဲ့မလွဲလောက်ဘဲနဲ့ဒီသားကပြည်သူလူထုတွေလုံးရဲ့ပူးပေါင်းတာဝန်မှုတွေဒီသားကပြည်သူလူထုတွေလုံးရဲ့ခံစားချက်တွေစံနှုန်းတွေကအတူတူပြီးတော့ဖျက်သိမ်းစင်နာဖို့လိုတယ်
2021ခုနှစ်တုန်းကရေယာယော်ကြေးပေးတာကိုလက်မခံခဲ့တဲ့အတွက်ဖမ်းဆီးခံခဲ့ရတဲ့ဒေသခံလယ်သမားကြီးဦးသိန်းကတော့သူတို့လက်မခံနိုင်တာဟာလယ်ယာမြေယော်ကြေးနည်းလို့မဟုတ်ကြောင်းစီမံကိန်းဖျက်သိမ်းရေးသာလိုလားတယ်လို့ဆိုပါတယ်။ဟု
တ်ကဲ့တို့ယော်ကြီးနည်းလို့ပြောနေတာလည်းမဟုတ်ဘူး။တို့ကစီမံကိန်းလို့ပြောတာကျွန်တော်တို့ကတော့လက်မခံနိုင်တာပါ။ကျွန်တော်တို့ကလည်းရေယာလိုင်းကြီးစီမံကိန်းကြီးကိုလုံးဝဖျက်သိမ်းမှာကျွန်တော်တို့အနေနဲ့
ကော်မရှင်ရဲ့အစီရင်ခံစာကိုအနှစ်ချုပ်ကြည့်လိုက်တဲ့အခါမှာတော့လူမှုရေးစီးပွားရေးပတ်ဝန်းကျင်ထိန်းသိမ်းရေးနိုင်ငံတကာဆက်ဆံရေးရှုထောင့်ကနေကြည့်ပြီးဒီစီမံကိန်းကိုဆက်လုပ်စေသင့်တယ်ဆိုပြီးအကြံပြုထားတာပါလက်ဗရောင်းတောင်ဒေသခံတွေကတော့ကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်ချက်ပေါ်မှာရှင်းတဲ့မှုမရှိတဲ့အတွက်စီမံကိန်းဖျက်သိမ်းရေးကိုဆက်လက်တောင်းဆိုမှုတွေလုပ်သွားမယ်လို့ဆိုပါတယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုမြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ပိုင်မြန်မာဝန်ပေါင်ကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပြီးဒေသခံတွေရဲ့လယ်မြေဧကပေါင်း 8,800 ကျော်ကိုသိမ်းယူခဲ့ကြောင်းဒေသခံတွေကပြောဆိုခဲ့ပါတယ်။ဥပိုင်ကုမ္ပဏီကတော့နစ်နာကြေးပေးထားတယ်လို့ဆိုပေမဲ့ဒေသခံတွေကတော့စီမံကိန်းကာလအတွင်းမှာသီးနှံတွေပျက်စီးတဲ့အတွက်၃နှစ်စာသီးနှံရော်ကြေးကိုသာပေးခဲ့ကြောင်းဒီအတွက်ညီတွေကိုသိမ်းယူတာမျိုးတွေခွင့်မပြုနိုင်ဘူးလို့ဆိုပါတယ်။နောက်ပိုင်းမှာတော့ဒေသခံတွေကနစ်နာကြေးကိုလည်းမလိုချင်ကြောင်းဒေသခံတွေအတွက်ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိနေတဲ့အတွက်စီမံကိန်းဖျက်သိမ်းပေးရေးကိုသာတောင်းဆိုခဲ့ပါတယ်ရှင်။